ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းမှာရှိတဲ့နေကြောင်ကင်းစခန်းနေအော်တိုဘာလ9ရက်နေ့ကတက်ခတ်ခံပြရပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းသတင်းတွေထွက်ပေါ်လာတဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ပွင့်လင်းမြင်သာစွာနဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးတရားဥပဒေစိုးမိုးရေးကိစ္စတွေကိုလှုပ်ဆောင်ဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကတနင်္လာနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်
We have seen some very recent reports of alleged abuses there, and we obviously take those very, very seriously.
Luke, when you talk about it, you can't tell me that the dentist is a trouble. But if you talk about it, you can't tell me that the dentist is a trouble. But if you talk about it, you can't tell me that the dentist is a နောက်ပိုင်းထွက်ပေါ်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ထင်သာမြင်သာရှိပြီးတရားဥပဒေအရလှုပ်ဆောင်ဖို့မြန်မာနိုင်ငံသားအားလုံးတို့ရဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့တို့ကိုသူတို့အနေနဲ့တိုက်တွန်းကြောင်းရခိုင်ပြည်နယ်မြောက်ပိုင်းတချို့ဒေသတွေမှာလူသားချင်းစာနာမှုအထောက်အကူတွေပြန်လည်ပေးနိုင်ဖို့အစိုးရရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းဒါအပြင်နေရာအားလုံးတို့မှာလူသားချင်းစာနာမှုအထောက်အကူတွေလိုအပ်နေတဲ့နေရာတွေကိုလည်းအစိုးရကပေးဖို့ကိုလည်းသူတို့အနေနဲ့တိုက်တွန်းကြောင်းပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အကူအညီနဲ့နိုင်ငံတကာလေ့လာသူတွေရခိုင်ပြည်နယ်အတွင်းသွားရောက်လေ့လာခွင့်ပြုတင်ကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအောက်တိုဘာလ31ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ HRW ကထုတ်ပြန်တဲ့ကြေညာချက်မှာမောင်တော်မြို့နယ်အတွင်းမှာရှိတဲ့ရွာ3ရွာမှာအောက်တိုဘာလ22ရက်နေ့ကမိလောင်နေတဲ့ဂျိုဒုပုံနေတဲ့တကွာဖော်ပြထားတာဖြစ်ပါတယ်။